ဘင်္ဂလားဒေ့ရှ်မှာခေါ်လုံနေကြတဲ့ရိုဟင်ဂျာတွေအားနေပြန်ရေးအတွက်ဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့အစည်းအဝေးမှုတွေမှာအပြုသဘောဆောင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကပြောဆိုထားပါတယ်။ရိုဟင်ဂျာတွေအားနေပြန်ရေးလူခွေစောက်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးဒုတိယတာဝန်ကဖီလ်ရော့ဘတ်ဆန်နဲ့ VOA အာရှဌာနကအီရန်မဲလ်မန်တို့ဆက်သွယ်မေးမြန်းမှုတွေကလည်းမသိင်ဒီကကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကမြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေဌာနေပြန်ရေးဆွေးနွေးခဲ့ကြပါတယ်။နှစ်ရတာဆွေးနွေးမှုတွေအပြီးမှာတော့တိုးတက်မှုတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ဒုက္ခသည်တွေနဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေထပ်လုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးမြန်မာအစိုးရဘက်ကဥပဒေအတိုင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ဒုက္ခသည်တွေဌာနပြန်ရေးဟာအရင်အခြေအနေထက်ဘာမှပိုကောင်းမလာမဲ့အပေါ်စိုးရိမ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာဒုတိယတာဝန်ခံ Phil Robertson ကပြောပါတယ
် Myanmar wants to get the Rohingya back right now and it is essentially playing games with the discussions about citizenship
မြန်မာအစိုးရကရိုဟင်ဂျာတွေကိုအခုပြန်ပြီးခေါ်ချင်နေပြီးနိုင်ငံသားဖြစ်ခွင့်ကိုဆွေးနွေးမှုနဲ့ဟန်ပြဆောင်ရွက်နေတာပါရိုဟင်ဂျာတွေကလည်းသူတို့ဌာနမပြောင်းခင်မှာအဓိကလိုအပ်ချက်တချို့ကိုသတ်မှတ်ထားပါတယ်ပထမတစ်ချက်ကနိုင်ငံသားဖြစ်ခွင့်မှာဒုတိယတစ်ချက်ကတော့လုံခြုံရေးပါတတိယအချက်ကတော့သူတို့ဌာနပြောင်းတဲ့အခါမှာသူတို့အခွင့်အရေးကိုလေးစားဖို့ဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်တဲ့ပြဿနာကတော့သူတို့ကမြန်မာအစိုးရရဲ့ဂရုတွေကိုမယုံကြတာပါသူတို့လွတ်လွတ်ကင်းကင်းနိုင်ငံသားဖြစ်ချင်ကြတာပါနိုင်ငံသားဖြစ်ရေးကွဲပြားတဲ့ပုံစံအများပြားပါတဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေရဲ့ခက်ခဲတဲ့လုပ်ငန်းစဉ်အများပြားအတိုင်းဆောင်ရွက်ရမယ်လို့မြန်မာအစိုးရကပြောဆိုနေတာပါ။ဒါကရိုဟင်ဂျာတွေအတွက်တော့မကောင်းလာပါဘူး။ဘာဖြစ်လို့လဲဆိုတော့ဒါကသူတို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့အခြေအနေအတိုင်းပဲဌာနေပြောင်းရမှာဖြစ်လို့ပါ
။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ဆွေးနွေးမှုတွေမှာတော့ပြည်ပြည်လဲလဲရှိခဲ့ပါတယ်။မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးဆောင်ရွက်လာတာကနိုင်ငံတကာရဲ့ဖိအားတွေကြောင့်လည်းဖြစ်တယ်လို့ HRW ရဲ့အာရှရေးရာဒုတိယတာဝန်ခံ Phil Robertson ကရှုမြင်ပါတယ်
။ Well, Myanmar is facing a lot of international pressure. I think that the Rohingya crisis has become
ရိုဟင်ဂျာပြည်ပကကမြန်မာနဲ့နိုင်ငံအတိုင်းဝန်ကြားမှာအကြောင်းအရာတစ်ခုဖြစ်လာတယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာဘက်ကဒီပြဿနာကိုဖြေရှင်းဖို့မျှော်လင့်နေတာပါ။ဒီလူတွေဌာနပြန်ရေးအတွက်မြန်မာဘက်ကဖြည့်ရှင်းချက်တခုထွက်လာဖို့မျှော်လင့်နေတာပါ။တေချာရာကတော့ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေသူတို့နိုင်ငံထဲမှာရှိနေတာကိုမကျေနပ်ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကနယ်စပ်တွေဖွင့်ပြီးဒီလူတွေကိုလက်ခံခဲ့တာကလူသားချင်းစာနာမှုနဲ့လူခွေးဆိုင်ရာအရေးပါတဲ့ခြေလှမ်းတရအနေနဲ့ဆောင်ရွက်ခဲ့တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာအတိုင်းအဝန်ကြားနားလည်ခဲ့ကြပါတယ်။ဒါပေမဲ့ကာလတစ်ခုထိနေထိုင်ကြပြီးတော့ဌာနပြန်ကြမယ်လို့တွေးထင်ခဲ့ကြပါတယ်။ဒါပေမဲ့ဒီလူတွေကအချိန်ကတ်သက်ချက်မရှိကြာသွားနိုင်တဲ့ဆိုရာကိုဘင်္ဂလားဒေ့ရှ်ဘက်ကရှုမြင်လာပြီးသိပ်ပြီးစိတ်ပြက်နေတာပါ။ဒါပြင်လူတွေကိုတနည်းဖုံနဲ့ပြန်လည်ခေါ်ယူဖို့နဲ့ပေးထားတဲ့ကတိတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့အတွက်မြန်မာအပေါ်မှာဖိအားတွေပေးနေတာကကုလသမဂ္ဂတွေမဟုတ်တော့ပဲခြားအဖွဲ့တွေလည်းပါဝင်လာပါဗျ
။ဒုက္ခသည်တွေဌာနပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားချက်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ပေးဖို့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုဖို့နဲ့လုံခြုံရေးအမှခံချက်စတာတွေကိုတောင်းဆိုကြပါတယ် HRW အဖွဲ့ကြီးက Phil Robertson ကအခုလိုသုံးသပ်ပါတယ
် Well we have not seen that political commitment to be honest we have our doubts
ယူသားဆုံးပြောရရင်တော့တကယ်တမ်းစစ်မှန်စွာဆောင်ရွက်လို့စိတ်မတွေ့ရသေးပါဘူးကျွန်တော်တို့တန်တရားတွေရှိပါတယ်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေကတသိန်းတစ်သောင်းကျော်ရှိတဲ့ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံမှုတွေကြောင့်ကျွန်တော်တို့ဒီလိုပြောရတာပါလူတွေက2012ခုနှစ်မှာအိုးအိမ်စွန့်ထွက်ပြေးရသူတွေပါစခန်းတွေထဲမှာအပြင်ထွက်ခွင့်ပိတ်ပင်ခံထားရသူတွေရွှေ့ပြောင်းလို့မရသူတွေလည်းရှိပါတယ်အသက်မွေးဝမ်းကြောင်းအလုပ်လုပ်ခွင့်မရှိသလိုကျန်းမာရေးနဲ့ပညာရေးလိုအခြေခံဝန်ဆောင်မှုတွေလည်းမရကြပါဘူ
းနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဌာနပြန်ရေးအလားအလာရှိတဲ့ရိုဟင်ဂျာ2000ခွဲရဲ့စရင်အစ်စ်ကိုတနင်္လာနေ့တုန်းကလွှဲပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တွေပြန်လည်ခံဖို့မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့လည်းဒီဇိုင်းမှတ်မှတ်ပြောဆိုနေတာပါ။ထွက်ပြေးရသူတွေကိုမ မြန်မာနိုင်ငံကဟုတ်မဟုတ်စီးစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ကန်ချက်မပေးပါဘူးရှင်။